ဇွန်လ25ရက်နေ့မှာစတင်ခဲ့တဲ့တစ်တုံညာနှစ်ခုစစ်စင်ပြီးဒုတိယပိုင်းမှာရှမ်းပြည်မြောက်ပိုင်းကနောင်ချိုအပောင်ဝင်စစ်ဗျူဟာအရာအေးပါတဲ့မြို့တွေနဲ့စစ်ကောင်စီတပ်စခန်းတွေကိုတော်လှန်ရေးပူးပေါင်းတပ်တွေကသိမ်းယူတိုက်ခိုက်လာနေတဲ့အထက်မှာမြေပြန့်မန္တလေးအနီးကစစ်ကောင်စီရဲ့တပ်စခန်းတွေရှိရာမရယာနဲ့စင့်ကူဘက်ကိုတိုက်ခိုက်သိမ်းပိုင်နေတဲ့အခြေအနေနဲ့ပတ်သက်လို့ပြည်သူ့ကာကွယ်ရေးတပ် PDF မန္တလေးရဲ့ပြောခွင့်ရကိုအော့စမွန်က VOE ကိုခုလိုပြောပါတယ်
မရီယာမျိုးနယ်ကိုကျွန်တော်တို့ဒီ32ခုစစ်စင်ရေးအပိုင်းနှစ်ပေါ့နော်စတင်တဲ့2024ခုနှစ်ဇွန်လ25ရက်နေ့မှာပဲစတင်ထိုးစစ်ဆင်ခဲ့တာဖြစ်ပါတယ်။အရင်းမြိုင်တပ်စခန်းကတော့ကျွန်တော်တို့ဇွန်လ26ရက်နေ့မှာကျွန်တော်တို့အပြီးသက်ရရှိခဲ့တာဖြစ်ပါတယ်ဗျ။အ
ဲ့တော့ဒီမရီယာဘက်မှာအခုလက်ရှိမှာပေါ့နော်စစ်ကောင်စီတပ်စခန်းတွေကိုသိမ်းယူနိုင်တာဘယ်လောက်ထိရှိသွားပြီလဲရှင်။
လက်ရှိချိန်ထိကျွန်တော်တို့မန္တလေးမြို့နယ်မှာတပ်မတ်ထားတဲ့စစ်ရေးပြတ်မှတ်တွေကိုကျွန်တော်ဆက်လက်ထိုးစစ်ဆင်နေတယ်။စခန်းရေးတွေအဖြစ်ဆိုရင်ကျွန်တော်26ခုထိကျွန်တော်တို့အပြီးသက်ရရှိထားပြီလို့ပြောရင်ရပါတယ်ဗျ
။လက်ရှိချိန်ထိတော့မန္တလေးမီဒီယာဘက်ကတပ်စခန်းတွေသိမ်းယူခံနေရတာနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ချက်မရှိသေးပေမဲ့ပြီးခဲ့တဲ့အင်္ဂါနေ့ကစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းရဲ့ဗီဒီယိုဖိုင်နဲ့သတင်းထုတ်ပြန်ချက်မှာတော့လာရှိုးတိုက်ပွဲနဲ့ပတ်သက်လို့တုံ့ပြန်ပြောဆိုထားပါတယ်
။အခုလာရှိုးမြို့ကိုဇူလိုင်လ3ရက်နေ့ကစပြီးတိုက်ခိုက်လာပြီးနေ့စဉ်အဝေးကနေရှော့တိုက်တုံးဒရုန်းတွေနဲ့ရန်တမ်းပစ်ခတ်မှုကြောင့်အပြစ်မဲ့ရပ်သားပြည်သူ18ဦးသေဆုံးပြီး24ဦးဒဏ်ရာရရှိခဲ့ပါတယ
်။ဗိုလ်ချုပ်ဆောင်မင်းထွန်းဆွဆွဲသလိုအရပ်သားတွေထိခိုက်သေဆုံးရတာဟာတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့တော်လှန်ရေးတပ်တွေကြောင့်မဟုတ်ပဲစစ်ကောင်စီဘက်ကအရပ်သားတွေကိုခွဲခြားမှုမရှိလက်နက်ကြီးတွေနဲ့ရောလေကြောင်းကပါတိုက်ခိုက်ခဲ့တာကြောင့်လို့ကိုအော့စမွန်ကပြောပါတယ်
။စစ်စင်ရေးတွေမှာကျွန်တော်တော်လှန်ရေးအင်အားစုတွေဘက်ကစစ်ကောင်စီအထိုင်ချရာရန်သူတပ်စခန်းတွေကိုပဲကျွန်တော်တို့ကဥတီပြီးတော့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အရပ်သားပြည်မှတ်တွေကိုကျွန်တော်တို့အနေနဲ့လုံးဝတိုက်ခိုက်ခဲ့တာမျိုးမရှိပါဘူး။သို့ပေမဲ့စစ်ကောင်စီဘက်ကတော့လေကြောင်းတိုက်ခိုက်မှုတွေအဆက်မပြတ်ပြုလုပ်ပြီးတော့အချို့လေကြောင်းတိုက်ခိုက်မှုတွေကတိုက်ပွဲဖြစ်ပွားခြင်းမရှိတဲ့အရက်သားတွေအရက်သားပြည်သူများနေထိုင်တဲ့ကျေးရွာတွေမြို့နေအေရီယာတွေကိုပြစ်မှတ်ပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တဲ့အတွက်အရက်သားထိခိုက်ဒေဆုံးမှုတွေတော့ရှိခဲ့ပါလိမ့်ဗျ။ဒါကစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးမစင်မကျင်ပစ်ခတ်မှုတွေကြောင့်ဖြစ်ခဲ့တဲ့ဖြစ်စဉ်တွေဖြစ်ပါလိမ့်ဗျ
။လက်ရှိစင်ကူနဲ့မီဒီယာဘက်မှာPDF တပ်တွေဘက်ကတိုက်ခိုက်သိမ်းပိုင်နေတဲ့အခြေအနေနဲ့ပတ်သက်လို့လေပူးပေါင်းပါဝင်နေတဲ့မိုးကုတ်ဗျူဟာရဲ့စီဦးစီချုပ်အဖွဲ့ဝင်ကိုဝင်းမိုးကျော်က VOE ကိုခုလိုပြောပါတယ
်တစ်တုံညာနှစ်ခုစစ်စင်ရေးရဲ့အပိုင်းနဲ့မှာမိုးကုတ်ဗျူဟာကကျွန်တော်မိုးကုတ်မရှင်အတွက်တည်တံ့ပါတယ်အဲ့ဒါပြီးရင်ကျွန်တော်တို့အောက်ဖက်တောင်ဒီစင်ကူးဘက်ပေါ့နော်စင်ကူးတပိတ်ချင်းဒီဟိုပါပေါ့စင်ကူးဘက်ပေါ့နော်အဓိကစင်ကူးဘက်မှာတင်းနေနေနေတရည်အနေနဲ့ဖြတ်တောက်ရေးပိုင်းနဲ့တခြားပူပေါင်းဆောင်ရွက်မှုတွေလောအဓိကပါဝင်နေပါတယ်မိုးကုတ်ဗျူဟာကတော့
အဲ့တော့ဒီမိုးကုတ်ဗျူဟာအနေနဲ့ရောအခုလက်ရှိတစ်တုံညာနှစ်ခုစစ်စင်ရေးမှာဘယ်လိုပူပေါင်းဆောင်ရွက်နေလဲရှင့
်မိုးကုတ်ဗျူဟာကတော့တခြားမဟာမိတ်တရင်တွေဖြစ်တယ်ဒီကျွန်တော်ငါတစ်တုံတရင်ပေါ့နော်ငါတစ်တုံတရင်ရဲ့တခြား DNN နေမဟာမိတ် DNN နေတရင်နေနဲ့ကျွန်တော်တို့ကပူပေါင်းဆောင်ရွက်နေတယ်ပေါ့နော်ကျွန်တော်တို့နကုတ်ကလေးကလည်းကျွန်တော်တို့ဒီမဟာမိတ် DNA နဲ့ကျွန်တော်တို့ပေါ့အများကြီးကူညီခဲ့တာလေပေါ့နော်အဲဒီတော့ကျွန်တော်မိုကုတ်ဗျူဟာကနေပြီးတော့မှတို့ကူညီရကျိုးနဲ့အောင်တော်လင်းကိုဒီဇိုင်းမဲ့မဲ့စူးစမ်းနေကြပါတယ်အခုလိုမျိုးကာလာမှာဒီမိုကုတ်အသိယူဖို့လေကျွန်တော်တို့ကတက်နိုင်တဲ့လောက်ပေါ့ကျွန်တော်တို့တက်စွမ်းတဲ့လောက်အားလုံးကစူးစမ်းပြီးတော့ပူးပေါင်းပါဝင်နေပါတယ်ဗ
ျဒီလိုမျိုးစစ်စင်ရေးဒီတိုက်ပွဲတွေကိုဟိုလှုပ်ဆောင်နေနေရမှာဟိုရင်ဆိုင်ရတဲ့အခက်ခဲတွေရောဘာတွေလဲရှင
်တို့ကျွန်တော်တို့အခုလိုမျိုးမျိုးတွေတိုင်းတဲ့ခါမှာလွယ်လွယ်နဲ့ကူတိုင်းရတာမဟုတ်ဘူးပေါ့ကျွန်တော်တို့ရဲဘော်တွေပေးဆက်ရရှိတယ်အဲ့ဒါပါပဲကျွန်တော်တို့ချို့ဆိုရင်လက်နဲ့အင်အားဒီခဲရန်ကြီးကျွန်တော်တို့ဖြည့်တင်ရရရှိတယ်ပြီးတော့နီးပညာဖြည့်တင်ရရရှိတယ်ပေါ့နော်အဲ့ဒါတွေအခက်ခဲတွေပါပဲဒါပေမဲ့ကျွန်တော်တို့ကစစ်ကောင်စီကိုတိုက်တဲ့ခါမှာတော့ကျွန်တော်တို့ကစစ်ကောင်စီကျွန်တော်တို့ထက်ဘာတွေပဲတာလုံကျွန်တော်တို့တိုက်နိုင်နေဆိုတော့ကျွန်တော်တို့လူငယ်တွေရဲ့စိတ်ကြောင့်မို့လို့ကျွန်တော်တို့ကလွယ်လွယ်ကူပဲအဲ့ဒီအခက်ခဲတွေစင်ခုံမှုတွေကိုကျော်လွှားတော့တာပါပဲ
စစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်တာပေါ့နော်နေမြေတွေကိုသိမ်းယူတဲ့နေရာမှာဒီဒေသခံအရပ်သားတွေရဲ့လုံခြုံရေးကိုရောမိုးကုတ်ဗျူဟာအနေနဲ့ကဘလို့ထက်တွက်လဲရှင
်အရပ်သားပြည်သူတွေကအစိုးရကကျွန်တော် remind လုပ်တယ်ဗျနော်ဒီမိုးကုတ်ကြီးကိုစပြီးမသိမ်းခင်ကကျွန်တော် remind လုပ်တယ် မကုတ်ကိုတင်းယူရောမယ်ချွတ်ရွှေ့တဲ့လူတွေကတော့ရွှေ့ကြတယ်ဗျာဒါပေမဲ့တချို့မကုတ်ဒေတာကန်နေအများစုကတော့ဗာလဲဆိုတော့သူတို့ကအဲ့လောက်ကြီးကြီးကြီးကျယ်ကျယ်နဲ့ဖြစ်မယ်လို့မယူဆထားဘူးမသိထားတဲ့အဲ့ကြောင့်သူတို့ပော့ကြတာပေါ့ဗျာအဲဒါပေမဲ့ဒါကလည်းပြည်သူတွေကဒီလိုမျိုးမကုတ်ပြည်သူတွေကအခုမှနှစ်ဖူးတို့တွေ့တွေ့သူကြီးကြီးကျယ်ကျယ်ဖြစ်တာမြင်ဘူးတာဟုတ်အဲ့တော့သူတို့စိတ်ထဲမှာလည်းကျွန်တော်ဟိုအပြစ်လို့တော့မခံစားရပါဘူးသူတို့အဲ့လိုမျိုးဖြစ်သွားတဲ့ခါမှာစိုးရင်ကြတာတောင်းကြရတာရှိတာပေါ့ဒါပြည်သူတွေကာကွယ်ဖို့တချို့ဆိုရင်ကျွန်တော်တို့ဒီဟိုစစ်ဘေးရှောင်နေအခုဆိုရင်ကျွန်တော်မိုးကုတ်ကနေပြီးတော့မှဒီစင်ကူးတပိတ်ချင်းဘက်ကိုဆင်းလာတယ်ဒီစင်ကူးတပိတ်ချင်းဘက်ကရှိမြပြည်သူတွေအားလည်းတော့ဒီမိုးကုတ်ကစစ်ရှောင်နေကိုအများကြီးကူညီပေးနေတယ်နော်အကာအကွယ်အကူအညီတွေအများကြီးပေးနေပါတယ်နော်အဲမိုးကုတ်မြို့ထဲမှာတော့လည်းအဲ့လိုပဲကျွန်တော်တို့ပြည်သူတွေဘယ်လိုနေရမယ်ဘယ်လိုထိုင်ရမယ်စစ်ဘက်ဆိုင်ရမှာဆိုရင်လက်နက်ကြီးကျေးလာလေးရင်လိုင်းဘယ်လိုကာကွယ်ယူရမယ်ဆိုတာကိုကျွန်တော်တို့အမြဲတမ်းပညာပေးနေပါတယ်လို့
စစ်အာဏာသိမ်းပြီး၃နှစ်တာကာလအတွင်းတပ်အင်အား1000ကျော်ရှိလာပြီဖြစ်တဲ့မိုးကုတ်ဗျူဟာတပ်ဖွဲ့ကို2022ခုနှစ်ဧပြီလကစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးလူငယ်ပညာဓာတ်တွေဦးဆောင်ခဲ့တာလို့ကိုဝင်းမိုးကျော်ကအခုလိုပြောပါတယ်
လူငယ်ပညာတတ်တွေအများကြီးပါပါလေဗျဟုတ်ဒေါက်တာတွေတော့ကျွန်တော်တို့ဒီကျောင်းဆရာတွေကျွန်တော်တို့ဒီအမှတ်တင်းနေနေရင်းဆိုရင်ကျွန်တော်တာဝန်ခံလည်းကျောင်းဆရာပဲတရင်မှုကလည်းကျောင်းဆရာပဲခွဲမှုတွေလည်းကျောင်းဆရာပဲဗျဟုတ်အဲ့လိုမျိုးလူငယ်ပညာတတ်တွေအများကြီးပါပါလေဟုတ
်အညာဒေတာစကိုင်းကအခြေအနေမှာတော့တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းအရှိန်အဟုန်ရိုက်ခတ်မှုရှိနေတာနဲ့ပတ်သက်လို့96 soldier ရဲ့စီရေးတာဝန်ခံရဲဘော်မန်လီကVOE ကိုခုလိုပြောပါတယ်
။ခုကျွန်တော်တို့ဒီမှာ1027ကာလမှာတိုက်နေတဲ့တပ်ကွေးဆိုရင်တော့ကျွန်တော်တို့တော့ကတော့ဆက်ဆက်မှုရှိရပေါ့ဗျာ။ရှိရဆိုတာဥပမာပြကျွန်တော်တို့ဒီဘက်မှာရှိရရှုမြင့်နေမှာရှိရပြူကတူရောက်တိမ့်လို့ရှိရင်ဟိုလေချောင်းကလေချောင်းတက်ခိုက်မှုကအများနဲ့လာအများတယ်ဗျာ။ဒီကာလမှာသူဗျာလေချောင်းတက်ခိုက်မှုကဖြစ်ချင်းမလာနိုင်ဘူး။ပြီးလို့ရှိရင်သူတို့စစ်ချောင်းထိုးပြီးတော့သူတို့ရဲ့အထိုင်တက်တွေကိုလက်နဲ့ခဲရန်နေဒီရိတ်ခါရင်ဖြစ်တင်းမထားရင်အတွက်ကျွန်တော်တို့တိုက်ယူလို့ရှိရင်လေသူတို့အနေနဲ့ဗျာချက်ချင်းစစ်ကူလာနိုင်မှုချက်ချင်းမလွယ်ဘူးဗျာအဲ့လိုချင်းလို့ရှိရပြကျွန်တော်တို့ပေါ်မှာလည်း1027ကဖြစ်နေတဲ့အတွက်ကျွန်တော်တို့လည်းအဲ့အတွက်တက်ရှူတော့ချောင်းရတာပေါ့ဗျာ
96 soldiers အဖွဲ့ကို2020ခုနှစ်အောက်တိုဘာလမှာကရင်ပြည်နယ်မှာဖွဲ့စည်းခဲ့တာဖြစ်ပြီးစစ်ကောင်စီကိုတော်လှန်နေတဲ့နယ်မြေတွေကိုလှည့်လည်သွားလာနေတဲ့စစ်ရေးအရအကူအညီပေးနေတဲ့အဖွဲ့ဖြစ်ပါတယ်လက်ရှိရွှေဘုံမြို့နယ်ကိုရောက်ရှိနေပြီးဒေသခံတော်လှန်ရေးလက်နက်ကိုင်ဖွဲ့တွေနဲ့ပူးပေါင်းတိုက်ပွဲဝင်နေတဲ့အခြေအနေကိုတော့ရဲဘော်မန်လီကအခုလိုပြောပြပါဗျ
။ဒီရွှေဘုံမြို့နယ်မှာဆိုလို့ရှိရင်တော့ဗျာဒီပူဇော်ထီးရွာတွေပေါ့ဒီဒေသခံပြူတွေနဲ့စစ်တပ်နဲ့ပေါင်းပြီးထိုင်ထားတဲ့ရွာများတယ်ဗျာ။အဲများပြီမဲ့လေကျန်တဲ့စစ်ကောင်စီရှိတဲ့နေရာနဲ့ပြူရှိတဲ့နေရာလွဲပြီးတော့ကျန်တဲ့နေရာတွေအကုန်လုံးကဒီကလူကေ PDF တွေတိုင်းရင်းတစ်ဖွဲ့တွေပကပပပရဲ့အားလုံးပေါင်းပြီးတော့ PDF တွေရဲ့ထိန်းချုပ်မှုအောင်ပါတယ်တော်များများရှိရပေါ့ဗျာခုဆိုလို့ရှိရင်ရှူမျိုးထဲမှာပဲဒီမျိုးပတ်ချလေးမှာတော့စစ်တပ်ကထိုင်ထားရတယ်ဒါပေမဲ့မျိုးကိုကြော်ပြီးဆိုတာနဲ့သူတို့စခန်းတွေကိုဗျာကွင်းလို့ရတယ်ဝိုက်လို့ရတယ်ကျန်တဲ့နေရာဒေသအားလုံးက PDF တွေရဲ့ထိန်းချုပ်မှုအောင်ပါပဲရှိရဗျာ
အဲ့တော့ဒီရဲဘော်မန်လီတို့ကအဲ့ဒီရွှေဘိုဘက်မှာတိုက်နေတဲ့အခြေအနေမှာရောဘလို့အခက်ခဲစိန်ခေါ်မှုတွေရှိနေလဲရှင
်ပထမဦးဆုံးတိုက်ဝဲတိုက်မယ်ဆိုလို့ရှင်ကျွန်တော်တို့ကြုံတွေ့ရတော့ဗျာလက်နက်ခဲရန်ပေါ့ကျွန်တော်တို့မှာဗျာအလိုဘလို့ဒီလိုလောက်ချင်းစိတ်တစ်ခုရဲ့နဲ့ကိုယ်မှာရှိရပစ္စည်းတွေနဲ့အားလုံးစုပေါင်းပြီးတော့ဗျာဒီမှာရှိရမြေကြီးမှာရှိနေပွဲစည်းပေါင်းပြီးလုပ်ဆောင်ကြရတယ်ဗျာဒါပေမဲ့ကျွန်တော်တို့မှာလက်နက်ခဲရန်ကပြည့်စုံမှုကျွန်တော်တို့မှာအကန့်အသတ်ရှိတယ်ဗျာဒီရဲဘော်တယောက်ကိုကြည့်ဘလောက်လက်နက်ကြီးဆိုလို့ရှိရင်လည်းလက်နက်ကြီးကအပီးဆိုလို့ရှိရင်ဘဏ္ဍာကိုဗျာစမီနိုင်ဆိုလို့ရှိရင်လည်းအပီးဘဏ္ဍာတီးပေါ့ကျွန်တော်တို့ကအဲ့ပထမဆုံးပြဿနာကတော့လက်နက်ခဲရန်ပြဿနာပဲ
အဲ့ဒီဘက်အဲ့ဒီဒီအညာဘက်မှာရှိနေတဲ့ဒီစစ်ကောင်စီကိုထောက်ခံတဲ့ပြူရွာတွေနဲ့ဟိုတိုက်ပွဲဖြစ်နေတဲ့နေရာတွေမှာတော်လန်ရေးတပ်ဖွဲ့တွေဘက်ကရောအကြဆုံးပိတ်ဆက်မှုတွေကဘယ်လောက်ထိရှိလဲရှင
်ပိတ်ဆက်ရမှုတွေကတော့ကျွန်တော်တို့အနေနဲ့ဗျာဒီမှာတကယ်လို့တိုက်ပွဲတိုက်ပြီဆိုလို့ရှိရင်ကျွန်တော်တို့ကစေယုံစေကံရဗျာအနီးနာမရှိဘူးပြီးလို့ရှိရင်ဒီစစ်ပွဲအတွင်းမှာအလွယ်တကူခေါ်သွားလို့ရတဲ့စစ်တပ်ဖွဲ့တွေဗျာကျွန်တော်တို့အနေနဲ့ကောင်းကောင်းမွန်မွန်လုပ်မထားနိုင်ဘူးပေါ့ကျွန်တော်တို့ရဲဘော်တွေကိုစစ်တင်တန်းပေးထားတာမျိုးပါဗျာတကယ်တိုက်ပွဲတွေမှာမလုံလောက်ဘူးဗျာနောက်မှာစေဖွဲ့နဲ့စနစ်တကျအဲ့လိုစင်ထားမျိုးမရှိတော့ကျွန်တော်ရဲဘော်တွေတစ်ခါထိတာတော့ဗျာနည်းနည်းအသက်အန္တရာယ်ဆိုရင်ရလို့မို့တစ်ခါရဲ့အဲ့လိုကြဆုံနေပေါ့ဗျာထိရများလို့တချို့ပွဲတွေမှာဆိုလို့ရှိရင်ဗျာပေါင်ဝဲမှန်ပြီးတော့သူထွက်လွန်လာတယ်ဗျာလက်မောင်းကိုဝဲမှန်ပြီးတော့သူထွက်လွန်လာတယ်လက်နက်ကြီးသာထိပ်ပြီးတော့သူထွက်လွန်လာတယ်ပေါ့ဗျာအဲ့ဒါတွေကတော့ကျွန်တော်တို့အတွက်ဒီ အဓိကဆုံးရှုံးနေရတဲ့အရာတွေပေါ့
ရွှေဘိုဘက်မှာစစ်ကောင်စီထောက်ခံတဲ့ပြူရွာတွေနဲ့တိုက်ခိုက်နေတဲ့အခြေအနေနဲ့ပတ်သက်လို့ပြူရွာတွေဘက်ကတုံ့ပြန်ချက်ရဖို့ VOA ကစူးစမ်းဆက်သွယ်နေစေဖြစ်ပါတယ်အခုအညာဒေတာကတိုက်ပွဲတွေမှာတော့လက်ရှိတစ်တုံညာနှစ်ခုစစ်စင်ရေးဒုတိယပိုင်းနဲ့စစ်ရေးအရာထိဆက်လှုပ်ဆောင်မှုမရှိသေးပေမဲ့မကြခင်အနာဂတ်မှာထိဆက်ပူးပေါင်းဆောင်ရွက်မှုတွေရှိနိုင်မယ်လို့မျှော်လင့်ကြောင်းရဲဘော်မန်လေးကပြောသွားပါတယ်ရှင
်1027စစ်စင်ရေးအပိုင်းနှစ်ပေါ့ဗျာအပိုင်းနှစ်ပြန်ဆတဲ့အခါမှာတော့ကျွန်တော်တို့အညာမှာရှိနေတဲ့ဒီဒီနေရာရှိနေတဲ့ local တွေတိုင်းတစ်ဖွဲ့အနေနဲ့ဗျာအချိန်တော့ကျွန်တော်တို့လည်းရှားတာပေါ့ဒါတော့ဗျာကျွန်တော်အမြင်ပေါ့ဗျာပြီးရင်ကျွန်တော်တို့ဘက်ကူမြန်1027ကကျွန်တော်တို့စတိုင်းတိုင်းတီမြန်တက်ရောက်မလားပေါ့ဗျာအယောက်ရီမြစ်အရှိကမ်းမယ်သူကလှုပ်ရှားမလားအယောက်ရီမြစ်နောက်ဘက်ကလှုပ်ရှားပြီးတော့တက်နေဒီပါတွေပေးခဲ့တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့တော့ကဟိုအသင့်ပြေဆုံးပေါ့ဗျာ